ဩစတြေးလျနိုင်ငံမှာ6ရက်တာကျင်းပမဲ့နိုင်ငံတကာ AIDS ရောဂါကာကွယ်တိုက်ဖျက်ရေးညီလာခံကိုခြေကွဲဝမ်းနည်းမှုတွေခိုင်မာတဲ့တနေ့ထံတွေနဲ့ဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါပြီ။ယူကရိန်းနိုင်ငံအရှိအကျမ်းမှာပြီးခဲ့တဲ့ကြာသပတေးနေ့ကပြတ်ကျသွားရတဲ့မလေးရှားလေကြောင်းလေယာဉ်အမှတ် MH70 မှာပါသွားတဲ့တေဆုံးသွားခဲ့ကြတဲ့ဒီညီလာခံကိုလာပြီးတော့တက်ရောက်သူ6ဦးကိုထောင်ချီတဲ့ညီလာခံတက်ရောက်သူတွေကုန်ပြုခဲ့ကြပါတယ်။မဲလွေမျိုးမှာကျင်းပတဲ့ဖွင့်ပွဲအခမ်းအနားမှာဝန်ထဲချင်းအထိတ်အမှတ်တခဏတာငြိမ်သက်ကြဖို့အတွက်နိုင်ငံတကာ AIDS အသိုင်းအဝိုင်းရဲ့ဥက္ကဋ္ဌ Francois Barak Sinosi ကအခုလိုပန်ကြားသွားခဲ့ပါတယ
်။ I strongly believe that all of us being here for the next week to discuss, to debate and to learn
ဒီကောရည်စူးပြီးတော့လာခဲ့ကြပေမဲ့ရောက်မလာနိုင်တဲ့ကျမတို့ရဲ့လှုပ်ဖော်ကိုင်မက်တွေလှုပ်ချင်တဲ့ဆွေးနွေးမှုတွေအခြေတင်ပြောဆိုမှုတွေနဲ့လေးလာမှုတွေကိုလာမဲ့သတင်းပတ်အတွင်းမှာလှုပ်သွားကြဖို့ကျမတို့ဒီမှာရောက်ရှိနေတာပါ2014 AIDS ညီလာခံကိုသူတို့အတွက်ရည်စူးကျင်းပခြင်းပါတယ်လို့ညီလာခံဥက္ကဋ္ဌ Francois Barak Sinosi ပြောသွားတာပါနိုင်ငံတကာ AIDS အသိုက်အဝိုင်းရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ် Dutch နယ်ဝါထင်ရှားတဲ့သူတေတီလည်းဖြစ်တဲ့ Europe Line နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖြစ်တဲ့ Glenn Thomas တို့ဟာလည်းကမ္ဘာထွက်လာကတက်ကြွလှုပ်ရှားသူတွေနဲ့သူတွေဒီပေါင်း12,000လာရောက်တဲ့ဒီ AIDS ညီလာခံတက်ရောက်ဖို့အတွက်ပြတ်ကျသွားတဲ့မလေးရှားလေယာဉ်နဲ့လိုက်ပါလာခဲ့ကြတာဖြစ်ပါတယ်။သူတို့ပါဝင်ခီးတဲ့နဲ့အမှုရန်298ဦးဟာယူကရိန်းနိုင်ငံအရှေ့ကျန်းမှာအောက်ကဒုံးကျင်နဲ့ပြစ်ချတာခံရပြီးတော့လေးမြန်ပြတ်ကျပြီးတော့တေဆုံသွားခဲ့ရပါတယ်။အချိန်20မြောက်နှစ်ပတ်လည် AIDS ညီလာခံမှာ AIDS ယောဂါကာကွယ်တိုက်ဖျက်ရေးဆိုင်ရာသုတေသနလုပ်ငန်းအခြေအနေတွေဒီယောဂါနဲ့ပတ်သက်လို့ဒီလူအတိုင်းဝိုင်းရဲ့တုံ့ပြန်မှုတွေနဲ့ယောဂါကာကွယ်တားဆီးရေးတွေလှည့်မြန်ထိရောက်မဲ့နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်ပြီးတော့ညီလာခံဟာလာမဲ့တောက်ကြနေမှာပြီးဆုံးမှာဖြစ်ပါတယ်ရှင်